ီးခဲ့တဲ့သတင်းနှစ်ပတ်ကျော်လောက်တုန်းကတိုက်ခိုက်ခဲ့တဲ့မောခမုံတိုင်းတံကိုခံခဲ့ရတဲ့ရခိုင်ပြည်နယ်ကပြည်သူ3,000ကျော်ကိုပြီးခဲ့တဲ့10ရက်အတွင်းမှာပဲ WFP ကမ္ဘာဆန္ဒရိတ်ကအစီအစဉ်အဖွဲ့ကနေအရေးပေါ်အစားအစာနဲ့ငွေကြေးတချို့ကိုထောက်ပံ့ပေးရခဲ့တယ်လို့ WFP ကမေလ26ရက်ရက်စွဲနဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ Bangladesh နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်1000ခွဲလောက်အတွက်တော့ biscuit နဲ့ပူပူနွေးနွေးချက်ပြုတ်ထားတဲ့အစားအသောက်တွေကိုဖြန့်ဝေပေးခဲ့တယ်လို့ဒုက္ခသည်တွေအတွက်အကူအညီပေးနေတဲ့တခြားအဖွဲ့တွေအတွက်ပါရင်းနဲ့တခြားလူရတာတွေကိုပံ့ပိုးပေးခဲ့တယ်လို့ပြောပါတယ်။မြန်မာနိုင်ငံထဲမှာမောခမုံတိုင်းတံကိုအဆိုးဆုံးခံရတဲ့ဒေသနဲ့လူပေါင်းက3,000ခွဲလောက်ရှိပြီးအဲ့ထက်မှာအရေးပေါ်အကူအညီလိုအပ်သူက1,000ခွဲကျော်ရှိနေတာဖြစ်ပြီးတော့လက်ရှိမှာမုံတိုင်းတင်ပြည်သူ8,000အတွက်ဆန်မက်ထရစ်တန်ချိန်က6,000နီးပါးနဲ့ရန်မုံငွေဖြစ်ဒေါ်လာ1,000ခွဲလောက်လိုအပ်မယ်လို့ခန့်မှန်းထားကြောင်း WFP ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ OCHA အဖွဲ့ကြီးကလည်းလူသားချင်းစာနာမှုဆန်အကူအညီထောက်ပံ့ပစ္စည်းတွေကို Bangladesh ဘက်ကနေမြန်မာနိုင်ငံဘက်ကိုပေးပို့ဖို့စီစဉ်နေတာဖြစ်ပြီးဒီအစီအစဉ်အတွက်လည်း WFP ကနေကူညီဆောင်ရွက်ပေးဖို့အသင့်ရှိနေတယ်လို့ပြောပါတယ်။ဒါပြင် Bangladesh နဲ့မြန်မာအာဏာပိုင်တွေကနေခွင့်ပြုချက်တွေရဖို့လည်းစောင့်ဆိုင်းနေရတယ်လို့ပြောပါတယ်။